မန္တလေးတိုင်းအတွင်းတာယိုးချိုးပေါက်ရာကနေရေဘေးတင်ခဲ့တာသတင်းတစ်ပတ်ကျော်လာတဲ့အချိန်အထိရေဘေးတင်သူ၃000လောက်ဟာဂျာယီကယ်ဆေးစခန်းတွေမှာနေထိုင်နေရဆဲဖြစ်တဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါမန္တလေးတိုင်းအမရပူရာမြို့နယ်ရွှေကဲရေစုထုတ်စက်ရုံအနီးကဒီလ၁၉ရက်နေ့တုန်းကတာယိုးချိုးပေါက်မှုကြောင့်အနီးအနားရွာတွေရဲ့အရာတွေမြေဝင်လာရာကဒေသခံတောင်းလေးတောင်လောက်ပြီးလို့ရ ၃၀၀၀လောက်ကတော့ယာယီပေးခဲ့စေရေးစကမ်းမှာချန်နေခဲ့တဲ့အကြောင်းကိုရွာပုံလူမှုကူညီရေးအသင်းကကိုကျော်စင်ကပြောပါတယ်
။ဒေသခံတွေကတော့လောလောဆယ်တော့အဲဟိုကယ်ဆယ်စကမ်းတွေပါပဲနေပါကြတယ်။တိုးတဝက်ကတော့တက်ကွက်တွေထဲမှာပြန်နေကြပါကြ။ဒီကတော့ကျွန်တော်တို့စက်ကြီးတွေနဲ့ထုတ်ထုံနေတော့ဒီကတော့တော်တော်ရော့ပါပါကြ။အဲနေရအကုန်မှလို့တော့ပြောလို့မရဘူးကြ။ကျွန်တော်တို့ဟိုကြတဲ့တဲ့နေရာလေးတွေမှာကြသွားပြီ။အတို့နေရာလေးတွေကတော့ရေတွေကကျန်နေတော့မယ်။အိုးပုံမှန်တဲ့ဟိုအလောက်ပေါ့နှစ်ပေလောက်ကြာသွားတာလောက်ပဲရှိမှာဗ
ျမန္တလေးတိုင်းဒုတိယမြို့တော်ဝန်ဦးရဲမွန်ကတော့တာယိုးချိုးပေါက်မှုကိုအခုအခါမှာပြန်လည်ပြင်ဆင်ပြီးဖြစ်ကြောင်းနဲ့ရည်ကြီးမှုအခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း VOE ကိုပြောပါတယ
်တာယိုးကတော့လုံးဝပိတ်ပြီးသွားပြီဖြစ်ပါတယ်ပိတ်တာဒီစိတ်ချတဲ့နေထားကိုရောက်သွားပါပြီမကြမ်းရင်ကျွန်တော်တို့လမ်းတော့ဖွင့်ပေးဖို့ရှိပါတယ်
တာယူချူပေါက်ရာကနေတင်ချန်ခဲ့တဲ့ရေတွေကို ERA မြစ်ဘက်စီပြန်ဆုပ်ထုတ်နေတာကြောင့်ရေပြန်ချလာတဲ့အတွက်ရေဘေးတင်ဒေသခံတော်တော်များများနေရပြန်ကုန်ချပြီလို့လည်းဦးရဲမွန်ကပြောပါတယ်။မန္တလေးတိုင်းအပါအဝင်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းကမိုးများပြီးရေကြီးမှုတွေကြုံရတဲ့အတွက်လက်မဲ့ဆက်သွေးရေပြတ်တောက်ခဲ့တာတွေရေဘေးတင်တာတွေနဲ့ကြုံရတာပါ။မြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့တိုင်းနာချက်အရာအရာဝရီမြေဟာစိုးရင်ရေမှတ်ကိုရောက်ဖို့30စင်တီမီတာသာလိုတော့ပေမဲ့နောက်ရက်မှာပြန်ချနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။